mare de a mi-a dare cauza. Imog lui si se ia voie.
တော်ရရှိများရှင်လန်းချမ်းမြေကြပါရဲ့လားခင်ဗျာလူလူနဲ့ဒေါန်ဆန်းစုကြည်အစီအစဉ်ကိုစောင့်မျှော်နားဆင်နေကြတဲ့အတွက်ကျွန်တော်တို့ RFA ကကျေးဇူးတင်ရှိရပါတယ်ခင်ဗျာအခုတစ်ပတ်အစီအစဉ်မှာတော့မြန်မာနိုင်ငံတွင်းကတော်ရရှိနေအပြင်မလေးရှားထိုင်းနဲ့အီတလီနိုင်ငံတွေက RFA ပြည်သက်ခုနှစ်ဦးရဲ့မေးမြန်းချက်တွေကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ကပြန်လည်ဖြေကြားတော့မှာဖြစ်ပါတယ်ပထမဦးဆုံးမိကွန်းရှင်ကတော့မြန်မာနိုင်ငံတောင်ပိုင်းတနင်္သာရီတိုင်းဘိတ်မြို့ကမပပပဲဖြစ်ပါတယ်ဒေါန်ဆန်းစုကြည်ရဲ့မြန်မာပြည်တွင်းခီးစဉ်နေနဲ့ပတ်သက်လို့မေးမြန်းခဲ့ပါတယ်ခင်ဗျာ
အမေကနေကောင်းလားရှင်တမီးကတော့ပပပါအမေကနေပတ်သက်ပြီးတော့တမီးခံစားနေရတဲ့ဟာတခုကိုပြောပြချင်လို့ပါတမီးတို့တွေလည်းကွန်မီတာစုအကြီးတွေနဲ့လုပ်ငန်းတွေလုပ်ကိုင်နေတဲ့ဟာတွေအမေစုကိုထောက်ခံအားပေးပြင်မဲ့လူကိုယ်တိုင်အားမပေးနိုင်တဲ့အတွက်အမေစုကိုနာမည်ကြကြလူပဲတွေ့ရရင်ဆိုတော့အမေစုဟောက်ကြနိုင်စိတ်ထဲမှာအပြည့်ရှိတယ်လို့ခံစားနေရတယ်အမေစုအမေစုမြန်မာပြည်ရဲ့နတ်ခရီးသွားဖို့ရှိတယ်လို့မိကြားတယ်ချင်းတဲ့တိုင်းရင်းသားဒေသတွေများသွားဖို့ရှိပါတယ်ဆိုတာသိချင်ပါတယ်ချင်းစိတ်ဆူရစ်ဖြစ်သေးပ
ါဒေါန်ဆန်းစုကြည်ခင်ဗျာမပပသိချင်နေတဲ့အကြောင်းအရာနဲ့ပတ်သက်လို့ပြောပြပေးစေချင်ပါတယ်ခင်ဗျာ
မိခီးသွားဖို့အစီအစဉ်တွေလုပ်နေတာမပြည့်ပြသေးပါဘူးပြည့်ပြတဲ့အခါအများသိအောင်ပြောပါမယ်တားနိုင်သလောက်တော့တစ်ဖြည်းတစ်ဖြည်းနဲ့ဒေသဆောင်အောင်သွားကြပါလေ။သွားပြမယ်လို့လည်းမျှော်လင့်ပါလေ။တနင်္သာရီကိုမရောက်တာနှစ်20ကျော်ပြီဆိုတော့ဦးစားပေးပြီးလာကြပါလေ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။နောက်မေကွန်းရှင်တူကတော့ဘကူတိုင်းအင်းတကော်မြို့နယ်ကတောင်သူလေသမားကြီးဦးမောင်မောင်ပါ။သူကတော့လေသမားတွေရဲ့အခက်ဒုက္ခကိုညီးတွားရင်းတောင်သူလေသမားတွေအကျိုးစီးပွားအတွက် NLD ပါတီရဲ့သဘောထားကိုတည်လို့ကြောင်းမေးမြန်းခဲ့ပါလေ။
ကျွန်တော်ကတော့ဒီအင်းကောကတောင်သူလေသမားပါကိုတိုင်းလေလုပ်ကြပါတယ်လူစကားကျွန်တော်ကိုစိုက်ခိုင်းလို့စိတ်ထဲကအနာပိုင်နေနဲ့စကားများမှာဆိုတာနဲ့ကျွန်တော်လေကိုရေးပေါ်ပေါ်နဲ့အကုန်လုံးရောင်းကြည့်လိုက်တယ်ခေရီကအမြင့်ဆိုတော့ဆင်းလက်ကအောက်ကလှုပ်ထားတယ်ကျွန်တော်ကလူစကားစိုက်လို့မရဘူးရေးသွင်းလိုက်ရင်အခုသွင်းလိုက်လို့ရှိရင်မင်းတို့မိုးရင်တွေကတည်းကရေမရှိတော့ဘူးရေကအောက်ကိုဆိတ်ယူသွားတာပဲထွက်သွားတာပဲရည်နဲ့စကားများမှာအကြီးကျယ်များမှာဆိုတာကကျွန်တော်လည်းလုပ်ကိုပြန်လာလိုက်တာပေါ့လေသမားတွေကတကယ်ကိုဥက္ကပက္ခလှုပ်ရှားတာမလွယ်ပါဘူးကိုပစ္စည်းကထွက်လာရေးဟာအများဆုံး၄လလောက်ရှောင်းရတယ်ကဘာဆန်ဖြစ်ဘူးဟာအဲ့အတွင်းမှာငကွားမှာအရင်ကြီးလူကြီးမပြည့်စုံရတဲ့တဲ့ဒီချို့ဆိုရင်၅ဧက၃ဧကလောက်ရှိတဲ့လူတွေဆိုရင်ကိုမိကကတော့မလောက်ကြဘူးလေသမားတွေကအဲ့လိုဖြစ်နေတယ်။လူလိုက်ရရကြရဒီနေ့ဒီကြီးတမီမီလုတ်ပေးတာမရှိပါဘူး။အဲ့လိုဆိုတော့ကျွန်တော်တို့ဒီမိုကရေစီအစိုးရနဲ့တက်လာလို့ရှိရင်အကယ်၍ငါ NLD အစိုးရပေါ်ရင်းနဲ့တက်လာလို့ရှိရင်လေသမားတွေရဲ့စာဝတ်မီပြည်သူအောင်ဘယ်လိုဆောင်ရမယ်ဆိုတာကျွန်တော်တို့လေသမားလူစုကတောင်းတမျှော်လင့်နေပါတယ်။အဲ့ဒါလေးကတော့ဒီဒီမျိုးဘယ်ပေါ်ဆောင်ရပေးမယ်ဆိုတာကျွန်တော်တို့ပြည်ကျင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဦးမမောင်ခင်ဗျာဦးလေးကြီးရဲ့အမေကိုတော့ဒေါန်ဆန်းစုကြည်ကအခုလိုဖြေးချထားပါတယ်ခင်ဗျာ
မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုစတင်တည်ထောင်ကလေးကလေယာဉ်လုံငန်းဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ဆောင်ရမယ့်ကိစ္စတွေကိုသတ်မှတ်ခဲ့ပါတယ်အဲ့ဒီထဲမှာလေယာဉ်မြေပိုင်ဆိုင်ခွင့်နဲ့လွှဲပြောင်းပိုင်ခွင့်လေယာဉ်မြေပြုပြင်ထိန်းသိမ်းရေးအတွက်ရေတိုးရေရှည်ချင်းငွေအမတော်ချင်းငွေတွေထုတ်ပေးခြင်းလွတ်လပ်စွာစိုက်ပျိုးကြိတ်ခွဲရောင်းဝယ်ခြင်းတို့ကိုခွင့်ပြုရမယ်ဆိုတာတွေပါဝင်ပါတယ်။သိရှိသွားမှဆိုလို့အားလုံးကိုတော့ဒီမှာမပြောတော့ပါဘူး။ခြုံငုံလိုက်ရမယ်ဆိုရင်တော့တောင်သူလေသမားတွေဘဝနဲ့နေရာလုပ်ငန်းတွေကိုအကျိုးပြုနိုင်မဲ့ကိစ္စတွေကိုတောင်သူလေသမားတွေနဲ့ကျွမ်းကျင်သူပညာရှိတွေနဲ့တိုင်ပင်ပြီးတော့လုပ်သွားမယ်လို့ဆိုတဲ့သဘောပါ
။ဟုတ်ကဲ့ခင်ဗျာ။ပြည်တွင်းကသောရရှင်ရဲ့ဒေါန်ဆန်းစုကြည်ပြည်တွင်းခရီးစဉ်နဲ့တောင်သူလေသမားအရေးကိစ္စဖြေချအပြီးမှာတော့မြန်မာနိုင်ငံကိုသွင်းရကြလာရောက်လေပတ်သွားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းရဲ့ဟောကိန်းပေါ်အခြေခံပြီးမလေးရှားနိုင်ငံမှာသတင်းသုံးနေတဲ့တန်ဃာတော်တစ်ပါးဖြစ်သူအရှင်ခင်မိကရဲ့မေးမြန်းချက်ကိုအခုလိုကြားရမှာပါ။က
ိုစနာတော့မလေးရှားနိုင်ငံမှာသတင်းသုံးတဲ့အရှင်ခင်မိကဖြစ်ပါတယ်။ Ivory Coast မှာအာနာချင်းတမဟောင်းကိုဖြုတ်ချနိုင်တဲ့သတင်းနဲ့ပတ်သက်ပြီး RFA မီဒီယာကဏ္ဍမှာတကယ်ပဲဒီမလိုနိုင်ငံမှာဒီလိုသွေးချောင်းစီစီနိုင်ငံသားတွေအချင်းချင်း ကူဆက်လုပ်ခဲ့မဲ့စေဝန်ကွယ်မှုတွေဖြစ်စီမဲ့နည်းနဲ့ကျမတို့အစိုးရအကြောင်းလဲလိုချင်တာလားဆိုတာစဉ်းစားကြပါ။အများကြီးတွေလိုချင်တဲ့အကြောင်းလဲကိုပြည်သူတွေအနည်းဆုံးအထင်အားစေမဲ့နည်းတွေရှာပြီးဆွေးဆောင်လိုက်မယ်ထင်ပါတယ်လို့လွန်ဆန်းစုကြီးကကြေကြားခဲ့ပါတယ်။အဲမစ္စတာဂျွန်မကင်းကတော့ညာဒီလာရောက်တဲ့ခီးစဉ်မှာဒီ IFW ဒေါ်လာအင်းမြန်မာပြည်မှာကြုံတွေ့နိုင်တယ်လို့အချက်ကြီးကြေကြားခဲ့ပါတယ်။အဲတော့လွန်ဆန်းစုကြီးအနေနဲ့မစ္စတာဂျွန်မကင်းကြီးကကြေကြားတဲ့ပုံမှာဘယ်လိုသဘောထားလဲသုံးသပ်တယ်။နောက်ပြီးတော့အရပ်ကပါမှာပေါ်နေတဲ့ဒေါ်လာအင်းမျိုးတွေလူလူအောင်ကြောင်းပုံမျိုးတွေမြန်မာပြည်မှာပေါ်ပေါ်လာနိုင်ရေးရှိမရှိဆိုတဲ့ဘော်ဒေါ်လာဆန်စစ်ကြီးဘလို့ချင်းချင်းစားတယ်ဆိုတာတွေကိုကြေညာပေးစီလိုပါပဲဒေါ်လာဆန်စစ်ကြီးကိုစိန်တစ်ပါးကျမ်းပါစေလို့စီတော်မြတ်တာပို့တော်ပါတ
ယ်မဖျားအရှင်ဖျားရဲ့မိကုန်းကိုတော့ဒကာမကြီးဒေါ်လာဆန်စစ်ကြီးကခုလိုဖြေးချရှောက်ထားပါတယ်ဖျား
အခြေအနေအရနိုင်ငံတနိုင်ငံမှာဖြစ်နိုင်ခြေရှိတာကိုဂျွန်မကင်းကပြောသွားတာပါဖျားဖြစ်စေခြင်းသည်ဖြစ်စေမဖြစ်စေခြင်းသည်ဖြစ်စေအချို့ကိစ္စတွေကဖြစ်သွားတဲ့အခါမှာအကောင်းဆုံးရလပေါ်ပေါအောင်သာကြိုးစားရမယ်လို့ထင်ပါတယ်ဖေ။အာရဗ်ကမ္ဘာမှာဖြစ်နေတဲ့လှုပ်ရှားမှုတွေမျိုးမြန်မာနိုင်ငံမှာမဖြစ်ဘူးလို့လည်းတတ်အပ်တော့ပြောလို့ရမယ်မထင်ပါဘူးဖေ။ဒါကတိုင်းပြည်အုပ်ချုပ်သူတွေရဲ့လုံဆောင်ချက်တွေနဲ့ပြည်သူတွေရဲ့ဆန္ဒတွေအပေါ်မှာအခြေခံပြီးအဖြေပေါ်လာမယ်လို့ထင်ပါတယ်ဖေ
။အခုတကမေးမြန်းမှုအလှည့်ကျလာသူကတော့ထိုင်းနိုင်ငံရောက်ရှမ်းတိုင်းသားကိုဆိုင်အေးပဲဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပါတီတချို့ကစီးပွားရေးလုပ်ငန်းကြီးတွေတည်ထောင်ပြီးတစ်ဖက်မှာလည်းလွတ်တော်နိုင်ငံရေးကိုတပြိုင်နက်တည်းလုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့ဘဝင်မကျဖြစ်နေသူပါခင်ဗျာ
ကျွန်တော်ထိုင်းနိုင်ငံမှာစစ်တမ်းရောက်နေတဲ့ဆိုင်းရေးပါအန်တီကိုကျွန်တော်မိကုန်းတစ်ခုလောက်မေးပြရစီခင်ဗျာအခုဗမာပြည်မှာတချို့တိုင်းရင်းသားပါတီတွေကစီးပွားရေးကုမ္ပဏီတွေတူထောင်ပြီးတော့ငွေရှာနေကြပါတယ်ဒါပြုပါတီဆိုရင်သိန်းထောင်ကနန်းနဲ့ရှိပြီးမြန်မာပြည်ကတဖြည်းဥတီစားတို့ဦးစောစောတို့နဲ့အပြိုင်အစိုးရရုံးဟောင်းတွေကိုလေလံဆွဲနေတာမျိုးရှိပါတယ်ခင်ဗျာအခုလိုလက်ရှိအစိုးရလက်အောက်မှာနိုင်ငံရေးပါတီတွေကအစိုးရနဲ့အဲစီးပွားရေးနဲ့နိုင်ငံရေးတွေကိုဆွဲပြီးတော့လုပ်နေတဲ့အပေါ်မှာအလီရဲ့အမည်ကိုသိချင်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ဒေါန်ဆန်းစုကြည်ခင်ဗျာကိုဆိုင်အေးမေးသွားတဲ့ကိစ္စကတော့လူအတော်များများစိတ်ဝင်စားရှိကြမယ်လို့ကျွန်တော်ထင်ပါတယ်အခုပဲအပြေကိုကြားပြစီလားခင်ဗျာ
NLD ကနိုင်ငံရေးပါတီတခုဟာစီးပွားရေးလုပ်ငန်းလုပ်ကင်မယ်ဆိုရင်မလိုလားအပ်တဲ့အကျိုးဆက်တွေရှိနိုင်မယ်ဆိုတာကိုထောက်ပြခဲ့ပါတယ်နိုင်ငံရေးကတစ်ဖက်စီးပွားရေးလုပ်ငန်းကတစ်ဖက်ဆိုရင်နှစ်ဖက်စလုံးရှုပ်ရှုပ်ထွေးထွေးနဲ့မအောင်မမြင်တွေဖြစ်နိုင်ပါတယ
်ကျေးဇူးပါခင်ဗျာရှမ်းတိုင်းသားကိုဆိုင်အေးမေးမြန်းလို့အပြီးဒီတစ်ခါမေးမဲ့သူကတော့ထိုင်းနိုင်ငံကပဲကယံအမျိုးသမီးမတ်မူမိုးလေးဖြစ်ပါတယ်မြမအစိုးရရဲ့ပေါင်းလောင်းရီကာတာစီမံကိန်းကြောင့်ကယံဒေသခံတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြအကြံဉာဏ်တောင်းခံထားပါတယ
်ကျမမူမိုးလေးပါကယံမျိုးဆက်တဲ့လူငယ်ကပါအန်တီစုကကျမတို့မြန်မာနိုင်ငံအတွက်စစ်မှန်သောဒီမိုကရေစီရဖို့အမြဲတမ်းကြိုးပမ်းနေတယ်လို့ကျမယုံကြည်ပါတယ်ရှင်အခုမြန်မာနိုင်ငံမှာစစ်အစိုးရအဆက်ဆက်ကနေဒီအစိုးရအထိကျွန်ကျိုးရေးစီမံကိန်းတောင်းကျမတို့ဌာနေတိုင်းရင်သားရဲ့အခွင့်အရေးကိုအမြဲတမ်းချိုးဖောက်နေပါတယ်အခုဆိုရင်အထက်ပေါင်းလုံးရေကာတာစီမံကိန်းကြောင့်ကျမတို့ကယန်းလူမျိုးစုအများဆုံးပါဝင်တဲ့အလူဦးရေ6000ကျော်အော်တိုဘာလနောက်ဆုံးထားရေးအစိုးရကအသိအတမပြောင်းရွှေ့ခိုင်းနေပါတယ်ကျမတို့တိုင်းရင်သားတွေဒုက္ခမရအောင်ဘယ်လိုများလှုပ်ဆောင်တင့်တယ်လဲဆိုတာတော်စုအနေနဲ့အကြံပေးလို့ရမလားရှင်အခုလိုမျိုးကျမတို့ဒုက္ခမရအောင်ဒီစီမံကိန်းပြတ်တန့်သွားအောင်တော်စုအနေနဲ့ကျမတို့ကိုဘယ်လိုပိုင်းဝန်းဖြေရှင်းပေးနိုင်မလဲသိချင်ပါတယ်ရှင်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါမမူမိုးလေးရေလျှက်စစ်ဓာတ်အားရဖို့အတွက်နိုင်ငံခြားကုမ္ပဏီတွေကမြန်မာနိုင်ငံထဲမှာရေကာတာကြီးတွေလာစောက်ပြီးရင်းနှီးမြှုပ်နှံကြပေမဲ့ဒေသခံတိုင်းရင်းသားတွေလျှက်စစ်မီမရကြဘူးဆိုတာကိုတော့ကျွန်တော်တို့လည်းကြားဘူးပါလေဗျ။ကဲဒေါန်ဆန်းစုကြည်ရဲ့အဖြေစကားကိုနားဆင်ကြဆိုလာဗျ
။ရေခါသာစီမံကိန်းနဲ့ပတ်သက်လို့ကျမတို့စုံစမ်းပြီးတတ်နိုင်သလောက်ပြည်သူတွေဘက်ကရည်တည်ပေးပါမယ်။အများကိုကိုစားပြုတဲ့စီမံကိန်းမဟုတ်ဘူးဆိုရင်လည်းဒီကိစ္စကိုထောက်ပြပါမယ်။နင့်နာတဲ့ရွာသူရွာသားတွေကိုယ်တိုင်စုပေါင်းပြီးအခြေအနေတွေကိုသက်ဆိုင်ရာကသိအောင်ပြောသင့်ပါတယ်။လူခွန်ရေးအဖွဲ့အစည်းတွေကိုလည်းအကြောင်းကြားသင့်ပါတယ်။ကျမတို့ကိုယ်တိုင်လည်းအကြောင်းကြားပေးပါမယ်ဒီလိုစီမံကိန်းတစ်ခုဟာတာမန်ပြည်သူတွေကိုနင့်နာစေတယ်ဆိုလို့ရှိရင်အ ਨੇ ဆုံးတော့ထိုက်ထိုက်တန်တန်နင့်နာကြီးပေးရပါတယ်
ဒီတစ်ခါမေးမြန်းမဲ့သူကတော့ ကရင်ပြည်နယ်ဖျားသုံးစုကြိုင်အင်းစေကြည်ဒေသကကရင်အမျိုးသားစောထဲနေပါတိုင်းသားတွေပေါ်ထိုးစစ်နဲ့ပြည်တွင်းညဉ့်ဉန်းရေးရရှိနိုင်မဲ့နီလန်းတွေပေါ်ဒေါန်စန်းစုကြည်ဘလို့ဝေဖန်သုံးသပ်မလဲဆိုတာကိုစောင့်မျှော်နေသူပ
ါဟုတ်ကဲ့ပါအန်ဒီအခုဆိုရင်စေဆိုရကနေအရသာဆိုရတစ်ခုပေါ်ပေါက်လာပြီးဆိုပေမဲ့လည်းနိုင်ငံတော်တည်ငြိမ်ရေးချမ်းဖို့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်ဖို့ကြိုးပမ်းမှုမျိုးမရှိတဲ့အနေအထားမှာတွေ့ရပါတယ်။တိုင်းရင်းသားတွေနဲ့နိုင်ငံရေးအရတွေ့ဆုံဆွေးနွေးမှုမလုပ်ဘဲပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ဖို့ဆိုတာဖြစ်နိုင်ချေရှိပါမလား။လက်တလို့အခြေအနေအရပေါ့နော်။ကရင်ပြည်နယ်၊ရှမ်းပြည်နယ်၊ကချင်ပြည်နယ်တို့ဘက်မှာအစိုးရတပ်တွေကထိုးစစ်ဆင်နေတဲ့စစ်ပြည်ဒုက္ခသည်တွေကလည်းတောင်းနဲ့ချီပြီးတစ်ဖက်နိုင်ငံမှာခိုးလုံနေကြပါတယ်ဒီဖြစ်စဉ်ပေါ်မှာအန်ဒီတို့ဗာများထောက်ပြနိုင်မလဲဖြေကြားပေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဘယ်လိုနိုင်ငံရေးစနစ်တခုလိုအပ်နေပြီလဲဆိုတာဒေါ်စုကဖြေကြားပါတယ
်အန်ဒီတို့ကနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမှသာတိုင်းပြည်ငြိမ်းချမ်းသာယာနိုင်မယ်လို့အစဉ်တစိုက်ခံယူခဲ့ပါတယ်အခုတလောတိုင်းရင်းသားဒေသတွေမှာမတည်ငြိမ်မှုတွေဖြစ်နေတာဟာအန်ဒီတို့ပြည်ထောင်စုအတွက်မနှိမ့်မြှုပ်စရာပါပဲတိုင်းရင်းသားတွေရဲ့ရင်မှန်းတောင်းတချက်တွေကိုညှိနှိုင်းဆွေးနွေးပြီးဖြေစည်းပေးမဲ့နိုင်ငံရေးစနစ်တစ်ခုတော့လိုအပ်နေပြီလို့ထင်ပါတယ
်ဒီတစ်ပတ်အတွက်နောက်ဆုံးမေးခွန်းရှင်ကတော့အီတလီနိုင်ငံကကယန်းတိုင်းရင်းသူလေးမတ်ငီးမူဆိုဖြစ်ပါတယ်သူကတော့21ရာစုပင်လုံညီလာခံလို့ပြောနေကြတဲ့ဒုတိယပင်လုံညီလာခံပြင်ဆင်ရေးနဲ့ပတ်သက်ပြီးစိတ်အားထက်သန်နေသူပါခင်ဗျာ
။ကျမနာမည်ငင်းမှုဆိုပါဒုတိယပင်လုံညီလာခံပြင်ဆင်ရေးအတွက်ပင်လုံစာချုပ်နဲ့ပြည်ထောင်စုစိတ်သက်ဆိုတဲ့ခေါင်းစဉ်နဲ့စာတမ်းပြုစုဖို့ CRPP ရဖိတ်ခေါ်ကြောင်း RSA မှာဖတ်ရပါတယ်ရှင်။ဒါနဲ့ပတ်သက်ပြီးတော့လူငယ်တွေဆိုရင်ဘယ်သူတွေကိုဖိတ်ခေါ်တာပါလဲ။စာတမ်းပြုစုတဲ့အခါကျလို့ရှင်လေဘလို့သတ်မှတ်ချက်တွေရှိပါလဲဆိုတာကိုသိချင်ပါတယ်ရှင်။မေးခွန်းဖြစ်ပြီးရတဲ့ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဒေါန်ဆန်းစုကြည်ရဲ့အဖြေကတော့
ပင်လုံစာရမ်းနဲ့ပတ်သက်တဲ့စီရင်စီကံသတ်မှတ်ချက်တွေကို NLE website ပေါ်မှာတင်ဖို့စီစဉ်လိုက်ပါမယ်။စာရမ်းရေးတဲ့နေရာမှာလူငယ်လူကြီးလိုမခွဲခြားထားပါဘူး။စီရင်စီကံတွေနဲ့အညီရေးထားတဲ့စာရမ်းတွေကိုလက်ခံပါမယ်
။မတ်ငီးမှုဆိုအတွက်ဒေါန်ဆန်းစုကြည်ရဲ့ဖြေစကားနဲ့ပဲဒီအပတ်လူဒုနဲ့ဒေါန်ဆန်းစုကြည်အစီအစဉ်ကိုရန်နာပါတော့မယ်ခင်ဗျာ။များပြားလာတဲ့နိုင်ငံရေးနဲ့လူမှုရေးတာဝန်တွေကြားကနေကျွန်တော်တို့ RFV အတွက်အခုလိုအချိန်ယူဖြေကြားပေးတဲ့ဒေါ်အောင်ဆန်းစုကြည်အဖြေစကားတွေကိုအချိန်မီပို့ပေးခဲ့တဲ့တာဝန်ရှိသူတွေနဲ့ဒီအစီအစဉ်မှာစိတ်ဝင်စားပါဝင်မေးမြန်းခဲ့ကြသူတွေအားလုံးကိုရောစောင့်မျှော်နားဆင်နေကြတဲ့သောရရှင်အားလုံးကိုပါကျေးဇူးဥပကာရအထူးပဲတင်ရှိအပ်ပါတယ်ခင်ဗျာလူတို့နဲ့ဒေါ်အောင်ဆန်းစုကြည်အစီအစဉ်ကိုတောက်ကြနေညတိုင်းနဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်တစ်ဆက်တည်းမှာပဲသောရရှင်ဒီမေကွန်ပေးဖို့ကြဖို့လည်းဖိတ်ခေါ်ပြစီခင်ဗျာမေကွန်တွေကိုလိုရင်းတူရှင်းအတိဘယ်ပေါ်လွင်အောင်ရေးသားပေးဖို့စီလိုပါတယ်အရင်အရင်ကမေးမြန်းပြီးသားမေကွန်တွေနဲ့မတူတဲ့မေကွန်အစ်စ်တွေကိုပေးဖို့ကြပါအောင်လားခင်ဗျာပေးဖို့ရမယ့်အီးမေးလ်လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ်ခင်ဗျာထပ်ဆင့်ပြောပြစီ dassk@rfa.org ကိုပေးပို့နိုင်ပါတယ်ဒီလိုပေးပို့ရမှာသောရရှင်ရဲ့အမည်နဲ့ဆက်သွယ်နိုင်မဲ့တယ်လီဖုန်းနံပါတ်ကိုထည့်ပေးဖို့လုံးဝမမေ့ပါနဲ့ခင်ဗျာအဲ့ဒီနံပါတ်ကိုကျွန်တော်တို့ RFA ကပြန်လည်ခေါ်ယူပြီးကာယကံရှင်ရဲ့အမေးစကားကိုအတန်သွင်းယူမှာပါအဲ့ဒီနောက်ဒေါန်ဆန်းစုကြည်ရဲ့အဖြေစကားနဲ့အတူပူးတွဲတင်ဆက်ပေးမှာပါခင်ဗျာချစ်လှစွာသောမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာပြီးရွှင်လန်းချမ်းမြေကြပါစေခင်ဗျာ။လာမယ့်အပတ်ဒီလိုအချိန်မှာပြန်ဆုံကြမယ်လေ
။